ယာဂီမုံတိုင်းအချိန်ကြောင့်မြန်မာနိုင်ငံအနှံ့ရေကြီးရေလျှံမှုတွေဖြစ်ပြီးတဲ့နောက်ပိုင်းလမ်းဘန်းဆက်သွယ်ရေးတွေပြတ်တောက်သွားတဲ့ပြင်ကုန်စည်သီးနှံအပါအဝင်စားတောက်ကုန်တချို့ရဲ့လက်ကားဈေးနှုန်းတွေမြင့်တက်သွားရပါတယ်။သီးနှံပျက်စီးဆုံးရှုံးမှုလည်းအများအပြားရှိနေကြောင်းစိုက်ပျိုးရေးသမားတွေကပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုစံကျော်ကပြောပြပေးပါမယ်။
ရာဂီမုန်တိုင်းအပီမြို့နယ်ပေါင်း60ကျော်မှာရေတဖြည်းဖြည်းကျဆင်းသွားပေမဲ့လန်ဒတာနဲ့စိုက်ခင်းတွေပျက်စီးသွားတာကြောင့်ကုန်စည်သီးနှံတွေပြတ်တောက်ဆပြူပြီးဈေးလက်အဆမတန်တက်နေရလို့လက်လီလက်ကားရောင်းချသူတွေကပြောပါတယ်။လက်ကားဈေးတွေမှာလက်ရှိရောင်းချနေတဲ့ကုန်တွေကပြီးခဲ့တဲ့ရက်ပိုင်းတွေကတင်ပို့ထားတဲ့ကုန်တွေဖြစ်ပြီးလာမယ့်ရက်ပိုင်းထဲမှာဈေးတွေတက်လာနိုင်ကြောင်းအညာဒေသကတောင်သူသူက VOA ကိုပြောပါတယ
်။ကျွန်တော်ကတော့တောင်ပိုင်းမြို့နယ်ပေါ့နော်။17ရက်ဆနေလောက်ကကျော်ကြီးတီပေါ်တော့အောက်ကကန်းလုံးကြီးရေးထားပြတာအဲ့ကအိမ်လေးတစ်ခွင်းလုံးကြီးရေမြုပ်ပဲဘူးတည်ဒီမှာလှုပ်ဆောင်လို့ရတော့ကျွန်တော်တို့ကကကုန်လေးရမ်းထွက်တဲ့နေရာတော့ကျွန်တော်တို့ကဆေးရငရုပ်ကြောင်းမှုဖျုံနှုတ်ဆုံဆိုင်တာလို့ကုန်လေးနဲ့တာအဲ့ဒါကလည်းဘာမှလုံးစားရတော့ကျွန်တော်ကတော့တစ်ပတ်လောက်ဆိုရင်အဲ့ကုန်လေးလုံးကြီးကအဲ့ကုန်သိန်းပေါ့ဖြတ်ပြီးတက်မယ်တက်မယ်နေတာရှိတယ်ဒီမှာရှိတဲ့လက်ရှိဥစ္စာတွေကဟိုပြက်တောက်သွားပြီသူဘူးရနေတဲ့ဟာလေးကအိုက်စားကင်းနေတာမတည်ခင်ခုပြီးတော့ကိုယ့်ရဲ့ဥစ္စာတွေရဲ့
ရန်ကုန်လက်ကားဈေးတွေမှာကော်ပီတထုပ်ကို1000ကျပ်၊ငွေဥသီးစိမ်းတပိတ်တာကို1000ကျပ်၊ခန်းကျင်သီးတပိတ်တာကို9000ကျပ်၊ဗိုလ်စားဘဲတပိတ်တာကို12000ကျပ်၊မုံရင်းထုပ်တပိတ်တာကို12000ကျပ်ရှိပါတယ်။ရေမကြီးခင်ကတပိတ်တာကို3000-4000ဈေးနှုန်းတွေကနေခုန်တက်လာတဲ့ဈေးတွေဖြစ်ပါတယ်။တချို့ကုန်စည်တွေကိုဝယ်လို့မရကြောင်းလက်ကားရောင်းချသူတွေကပြောပါတယ်။ချမ်းပြည်နယ်အောင်ပန်းမြို့ဘက်ကခန်းကျင်သီးကတော့မပျက်စီးလို့ဒီရက်ပိုင်းဈေးကွက်ဝင်လာပြီးဈေးပြုတ်ကျသွားနိုင်ကြောင်းလက်ကားကုန်စည်တိုင်းပိုင်ရှင်တို့ကပြောပါတယ်။
ရန်ကုန်ဝင်မှာကခဲမြည်ဒီလိုအာလူးလိုတော့ဝင်တာပေါ့အာလူးကတော့ဒီမှာလိုက်ရှားတော့တို့ဈေးတက်ပါပဲကို။ကာမွေးလို့တို့ပြီးတော့တက်ပါပဲကို။ဒီမှာတော့မှ800လောက်ဖြစ်ပြီးတော့အဲ့ဘက်ဆိုရင်တော်တော်ကြီးနေမှာပေါ့။ဒါလန်ကြီးမှာပြက်တာတော့ပါတော့အဲ့လိုမျိုးရှိတာပေါ့။ဒီအောင်မဲမှာလည်းတော်တော်ကြီးနေတာပေါ့။ရန်ကုန်ဒီဘက်ကကျတော့ပြည်ကြီးများလို့ဒါခဏလေးတစ်ပြည့်ကတက်မှာပေါ့။ကျင်းဒီရောအဲ့လောက်ကြီးတော့မတက်တော့နဲ့ဒီရဲ့ပိုင်းလေးပဲ900ဖြစ်အောင်ပြတ်ဆုံးရဖြစ်ကုန်တာဟုတ်
စစ်ကောင်စီတရင်ထုတ်ပြန်ချက်မှာတော့မြို့နယ်ပေါင်း56မြို့နယ်မှာရေကြီးရေရှမ်းဖြစ်ခဲ့တယ်လို့ဖော်ပြထားပါတယ်နေပြည်တော်နေမြန်မာတင်မိုးတီးနှံစိုက်ရိတ်က4,800လောက်ရေနစ်မြုပ်ခဲ့တယ်လို့ပြောပါတယ်လက်ရှိမှာအေရဗတီတိုင်းကနေကုန်စည်သီးနှံတချို့အဝင်ထွက်ရှိနေတယ်လို့ကုန်တယ်တွေကပြောပါတယ်ဒါပေမဲ့မြန်မာပြည်အထက်ပိုင်းကဆင်းလာတဲ့ရေတွေကြောင့်အဲ့ဒီကမြို့နယ်တချို့မှာစိုက်ပျိုးမြေတွေနောက်တစ်ကြိမ်ရေလွှမ်းစပြုတ်နေပြီဖြစ်ပါတယ်ခင်ဗျာ